အာဆာမွတ်စလင်ချမ်းဖဲ့အဖွဲ့တွေရဲ့တစ်ဖက်သက်ကြေညာထားတဲ့တလအပြည့်ရဲ့ကြေညာချက်ကမနေ့ကပြည့်သွားခဲ့ပါပြီ။နောက်ထပ်ဒီအပြည့်ရဲ့ကြေညာချက်ကိုထပ်ပြီးတော့တက်တန်းမတိုးတော့ဘူးဆိုတာလဲကြားရတော့ဟိုအစိုးရဘက်ကဘယ်လိုသဘောထားရှိလဲသိချင်လို့ပါရှင့
်။အစိုးရဘက်ကတော့နံပါတ်၁ကဒီအဖွဲ့ကိုကျွန်တော်တို့ကအချမ်းဖဲ့အဖွဲ့စည်းဖြစ်ကြေညာထားတယ်။ပြီးရင်ဒီအချမ်းဖဲ့အဖွဲ့စည်းနဲ့ပတ်သက်ဆက်နွယ်တဲ့အားတွေဆက်ဆက်ပေါ်ထွက်ပြီးတော့ရေးအကောင်အဖွဲ့တွေဆက်လုပ်နေတယ်ပေါ့နော်။တစ်ဖက်ကလည်းကျွန်တော်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေတယ်။အဲ့တော့ဗားဆက်လုံးမဲ့လုံခြုံရေးဆိုင်ရာကိစ္စဆိုတော့ကျွန်တော်တို့ကတော့ဟိုလုတ်တင်လုတ်လိုက်တဲ့ဟာတွေပေါ့နော်ရှေ့တက်ဖွဲ့တက်မတော်ပေါ့အရှင်စင်လုတ်ကင်ထားတယ်အသေးစိတ်ကတော့ကျွန်တော်တို့ဒီလိုလူအမီဒီယာပေါ်တော့ထုတ်ပြောဖို့မရှိဘူ
းဟုတ်ကဲ့ဒီအစားအဖွဲ့ကအရင်ကဒီရေစခန်း30ကိုပေါ့တို့တပြိုင်နဲ့တိုက်ခိုက်ခဲ့တာတွေလည်းရှိတော့လေအခုနောက်ထပ်ရောသူတို့အဖွဲ့ရဲ့အကြမ်းဖက်ဒီတိုက်ခိုက်မှုမျိုးရှိလာနိုင်မယ်လို့ရောဥစ္စာထေရဘက်ကဘယ်လိုများခက်မဲနာတွေရှိနေပါလဲ
2020အောက်တိုဘာလ9ရက်နေ့မှာရေစခန်း6ခုကိုတပြိုင်နဲ့တိုက်ဖို့စီစဉ်တယ်6ခုမတိုက်နိုင်ဘူး3ခုကိုတိုက်တယ်အဲ့နောက်ပိုင်းမှာဒီအာစာလို့အမီမထွက်ခင်ပေါ့နော်အကွာမူဂျာဟီဒင်ဆိုတဲ့အဖွဲ့ဒီအဖွဲ့အနေနဲ့အဲ့ဒေသတွင်းမှာရှိတဲ့မွတ်စလင်တွေနောက်အစိုးရနဲ့ပူးပေါင်းဆောင်ရွက်တဲ့လူတွေနောက်သတင်းမီဒီယာတွေကိုဖြစ်စင်တယ်ပြောကြားတဲ့လူတွေနောက်အဲ့ဒေသမှာရှိတဲ့ဂျာယင်မှုဆယ်ယင်မှုကိုအုပ်ချုပ်ရေးပိုင်းဆိုင်ရာတာဝန်ရှိတဲ့လူတွေကိုတတ်ဖြတ်ပြီးတော့ဩဇာတိဆောက်ခဲ့တာတွေ့ရတယ်ဒီကြားကာလမှာဒီကနေ့ဟိုဒေါက်တာကိုဗီယာနိုင်ရဲ့ကော်မရှင်ရဲ့အပိဓာစင်ကစားထုတ်ပြန်တာကဩဂုတ်လ24ဩဂုတ်လ25ဘာယုံဦးပေါ့အဲ့မှာရေစကန်ပေါင်း30နဲ့တက်မတော်တိုင်းထဏာချုပ်တခုအလုံးပေါင်း30တနေရာကိုတိုက်ခိုက်မှုပြုလုပ်ခဲ့တယ်ပေါ့အထူးသဖြင့်ကျွန်တော်အဲ့ဒီဒေသမှာလူနည်းစုဖြစ်တဲ့ခိန်တူဘာသာဝင်တွေပေါ့တပ်ဖြတ်တယ်အတင်းအဓမ္မခေါ်ဆောင်တယ်အဲ့ဌာနေမှာရှေ့လူငယ်တော်နေပေါင်းများစွာကြရတယ်နေလာတဲ့မျိုးနွယ်စုငယ်လေးတွေဖြစ်တဲ့မျိုးတိုင်းနဲ့တက်ဒီမျိုးရစုတွေကိုလည်းတက်ဖြတ်တာတွေ၊နောက်ရခိုင်တိုင်းရင်းသားတွေ၊အတံမျိုးတွေလှုပ်ဆောင်လာခဲ့ပေါ့နော်။ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့နောက်ပိုင်းအဲတော့နောက်တစ်ချိန်တက်ခဲ့မှုလုံလောက်နိုင်တာဆိုတော့ချီအောင်မယ်လို့သုံးသပ်ရတယ်။ထို့တော့လက်ပဲချင်းလုံမလဲဒါတော့အတိအကျတော့ကျွန်တော်တို့ကမပြောနိုင်ဘူးပေါ့
။ဟုတ်ကဲ့။ဒီအစားချက်ဖက်အဖွဲ့ရဲ့ဒီ NDA ကလေမြန်မာနိုင်ငံအတွက်ဘလောက်သတိထားမယ့်အခြေအနေဟိုရှိမလဲ။ဘလောက်ထိစိုးစိုးရွားရွားဖြစ်လာနိုင်မလဲ။ဟိုဘလို့ခံမှန်းလို့ရနိုင်မလဲဥစ္စာထေရဟုတ်ကဲ
့။အစားအဖွဲ့ဒီကျွန်တော်တို့ပဋိပက္ခဖြစ်တဲ့ဒေတာကိုအခြေကုပ်ယူပြီးတော့အစွန်းရောက်ဝါဒီကိုထူထောင်နိုင်ဖို့ကြိုးပမ်းနေဆိုတာကျွန်တော်တို့တွေ့ရတယ်။အဲနောက်ဆက်တွဲမှာတော့ကျွန်တော်တို့လူပေါင်းများစွာထွက်ပြေးရတဲ့အဲမှာအာစာရဲ့ချင်းချမှုတွေလည်းပါသလိုဒေတာအပေါ်မှာလုံခြုံမှုပေါ့နော်ဒီပေါ်မှာစိုးရိမ်မှုတွေလည်းပါတာလည်းတွေ့ရတယ်။ဒီကနေ့ဆိုရင်ကျွန်တော်တို့ပြည်ပေါင်းပြည်ဝင်ဒီဥတော်တဲ့ဥဆောင်တဲ့အဖွဲ့အင်ဒီဂျင်၅နိုင်ငံကတာဝန်ပံတွေပါတဲ့အဖွဲ့နဲ့ဟိုဘက်ကိုထွက်ပြေးသိမ်းဆောင်တဲ့ဒီမွတ်စလင်ဘာသာဝင်တွေကိုလိုက်လံပြီးတော့ကျွန်တော်တို့ဖြောင်းချတယ်တွေ့ဆုံနဲ့မင်းမြန်းတယ်ဒါပေမဲ့တစ်ဖက်ကလည်းကျွန်တော်တို့ချိတ်ဆက်ပြီးတော့လုပ်နေတာကလူပေါင်းများစွာဒုလည်တဲ့နဲ့ထွက်ပြေးနေရတယ်ဆိုတဲ့အနေအထားကိုဖန်တီးနေတယ်ပေါ့နော်ဒီနေ့ဒီချိန်အထိချင်းကြမှုတွေလုပ်နေတယ်ဆိုတာကျွန်တော်တို့သတင်းချက်လက်တွေကြားသိရတယ်ပေါ့ကျွန်တော်တို့မြန်မာနိုင်ငံပေါ်မှာနိုင်ငံတကာ PR တွေ highlight ဖြစ်တဲ့နေရာကလူတွေထွက်ပြေးတဲ့ဟာဒီဘက်ကိုကြည့်ရပြီးလုပ်သွားတဲ့သဘောမျိုးတော့တွေ့ရတယ်
ဟုတ်ကဲ့ဒီထွက်ပြေးသွားတဲ့မွတ်စလင်တွေနဲ့ပတ်သက်ပြီးတော့ပြန်ခေါ်ဖို့ကိစ္စဘင်္ဂလားဒေ့ရှ်အစိုးရကလည်းပြောနေတာတွေရှိတော့လေဒီကိစ္စကိုဘယ်လိုများပြပြနိုင်မလဲအစိုးရကအခုဒါနဲ့ပတ်သက်ပြီးဘာတွေဆောင်ရွက်နေလဲနောက်ဒီပြန်လည်ခံမှုကိစ္စကဘယ်တော့လောက်ဖြစ်နိုင်မလဲရှင
့်ကျွန်တော်တို့ကတော့အချိန်ကြီးပြန်လည်ခံမယ်ပြန်လည်ခံဖို့အဆင်သင့်နံပါတ်၁ချက်ကဘယ်ချိန်မဆိုဘောနော်ကျွန်တော်တို့အသင့်ရှိတယ်အခုပြင်အခုလက်ခံမယ်နံပါတ်၁ချက်ကအဲဒီလက်ခံဖို့အတွက်ကျွန်တော်တို့က1993ခုနှစ်မင်းလာဒေ့ရှ်နဲ့မြန်မာနိုင်ငံနိုင်ငံသဘောတူညီခဲ့တဲ့သဘောတူညီချက်တွေကိုအခြေခံပြီးတော့လက်ခံမယ်လို့ဆွေးနွေးနေတယ်။ကျွန်တော်တို့ကနိုင်ငံတော်တန်ဝင်ရုံးတရားစုဝင်ကြီးကိုလာပြီးမင်းလာဒေ့ရှ်ကိုသွားတယ်။နိုင်ငံသားရေးဝင်ကြီးဒီတဲ့ရေးဝင်ကြီးနဲ့တွေ့တယ်။တွေ့ပြီးတော့ဆွေးနွေးခဲ့ပြီးကျွန်တော်တို့ဘက်ကအဆိုပြုချက်တွေကျွန်တော်တို့ပြောခဲ့တယ်။ကိုယ်ဘက်ကလည်းသူတို့ဝင်ကြီးချုပ်ကခီးသွားနေတဲ့အတွက်ဝင်ကြီးချုပ်ပြန်လာရင်သူတို့ပြန်သတင်းပို့ပြီးတော့မြန်မာနိုင်ငံမှာပြန်ဆွေးနွေးဖို့ကျွန်တော်တို့ဖိတ်ခေါ်ထားတယ်။ဒီတဲ့ရေးဝင်ကြီးဖိတ်ထားတယ်။နိုင်ငံသားရေးဝင်ကြီးဖိတ်ထားတယ်။သူတို့လာတဲ့အချိန်မှာကျွန်တော်တို့ပြန်လည်းလက်ခံမယ် process ကိုကျွန်တော်တို့ final ညှိရမယ်ကျွန်တော်တို့လက်ခံမယ့်နေရာတွေကျွန်တော်တို့ဘက်ကသတ်မှတ်ထားပြီးတောင်ပြိုလက်ဝဲနဲ့အကူရအဲ့ညမှာကျွန်တော်တို့ကယာယီစကမ်းတွေထားမယ်တချို့နေအိမ်တွေမရှိတဲ့ဒီလူမျိုးတွေကိုကျွန်တော်တို့နေအိမ်တွေတိဆောက်ပေးမယ်တိဆောက်ပေးတဲ့အခါမှာလည်းအစိုးရအနေနဲ့တစ်ဖက်သက်လုံတာမျိုးမဟုတ်ဘူးနဲ့ UN Habitat လို့အဖွဲ့အစည်းရဲ့အကြံဉာဏ်တွေယူပြီးတော့ကျွန်တော်တို့စနစ်တကျပေါ့ရွာကွက်တွေမြို့ကွက်တွေချစ်ပေါ်လာအောင်ကျွန်တော်တို့ဆောင်ရွက်သွားဖို့လုပ်နေတယ
်ဟုတ်ကဲ့ဒီထွက်ပြေးသွားတဲ့မွတ်စလင်အရေးအတွက်ကိုမြန်မာအစိုးရဘက်က18000ချောင်းကျော်ရှိတယ်လို့ထုတ်ပြန်ထားတာဒါပေမဲ့ကုလသမဂ္ဂကပြောနေတာကတော့9000ချောင်းရှိနေပြီလို့ဆိုတာတွေတွေ့ရတယ်ဆိုတော့ဒီအရေးအတွက်ကိုမြန်မာအစိုးရဘက်ကရောလက်ခံပါလားရှင
့်ဟို9000ပြောဟို7000ပြောကြားတယ်ကျွန်တော်ပြန်စစ်မယ်ကျွန်တော်တို့နိုင်ငံမှာနေထိုင်ချောင်းအထောက်အထားတွေကျွန်တော်တို့ဒီမှာရှိတယ်ကျွန်တော်တို့ဒီမှာငွေစင်းဆိုတာရှိတယ်ခေးရွာတွေနေပုံတွေရှိတယ် အင်ဂျီတွေအင်အောင်စုပြည်သွက်တွေရှိတယ်ပြီးရင်အင်အောင်စုတစုမှာဘသူဘသူဆိုတာကျွန်တော်တပ်ပုံနဲ့တကွာမှတ်တမ်းတွေရှိတယ်အဲ့ဒီငယ်စရင်းနဲ့ကျွန်တော်တိုက်ဆိုင်ဆက်သေးမယ်ဆက်သေးပြီးတာနဲ့ကျွန်တော်တို့ကပြန်လဲလက်ခံမယ်အဲ့ဒါဆိုရင်ကျွန်တော်တို့လက်ခံတဲ့ရည်သွယ်ပေါ်လာမယ
်ဟုတ်ကဲ့နောက်ဆုံးတစ်ခုပါရှင်အခုဒီရခိုင်အရေးကင်တွဲပုံနဲ့ပတ်သက်ပြီးတော့ဥရောပတမကနဲ့အမေရိကန်တို့ကတမ်ပရော်ထိပ်ပိုင်းခေါင်းဆောင်တွေကိုအရေးယူပိတ်ဆို့ဖို့တွေစဉ်းစားနေတာတွေလည်းကြားရတယ်ဒီပေါ်မှာမြန်မာဆွေရရဲ့သဘောထားဘယ်လိုများရှိမလဲချင်း
ကျွန်တော်တို့မြန်မာနိုင်ငံကိုရှိမြင်တဲ့အခါမှာရခိုင်ပြည်နယ်မြောက်ပိုင်းပေါ့နော်ဒီအချမ်းလေးကိုကွက်ကွက်လေးကွက်ပြီးတော့ကြည်တာထက်တနိုင်ငံလုံးပေါ့နော်တောင်အနာကဖြစ်လာမယ့်နေသားကိုဆောင်ကုန်ပြီးတော့ရှုမြင်သင့်တယ်ဆိုတာလေကျွန်တော်တို့ဟိုနိုင်ငံတော်တိုင်ဝမ်ဘုတ်ကိုပို့တိုင်းကြောထားပြီးသားဖြစ်ပါတယ်နိုင်ငံကတိုင်ဝမ်ကိုလည်းဒီ message ပေးထားပြီးသားဖြစ်တယ်လို့ကျွန်တော်တို့နိုင်ငံကလည်းချိုးပန်းတောင်းရနေတယ်ပေါ့အဲဒီချိန်မှာကျွန်တော်တို့သွားနေတဲ့လမ်းကြောင်းပို့ပြီးတော့အစီအစဉ်ချုပ်မှုရအောင်ရှေ့ကိုဆက်ပြီးတော့အရေးတွေအရေးတွေဆက်ပြီးဖြစ်ပေါ်လာနိုင်အောင်ဆိုရင်ကျွန်တော်တို့နိုင်ငံကရဲ့ပံ့ပိုးကူညီမှုထောက်ခံမှုလိုပါတယ်အဲလိုတာကိုလည်းကျွန်တော်တို့ဖိတ်ခေါ်ထားပြီးသားဖြစ်တဲ့မြန်မာနိုင်ငံနဲ့နိုင်ငံကလည်းဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်ပါမယ်တဲ့လို့ရထိုင်းကြီးနဲ့ကြေတနာနဲ့ပတ်သက်ပြီးတော့အရေးကြီးတဲ့ဆက်ပြေးသွားတဲ့လူတွေကြံတဲ့လက်ခံရေးဒီလူတွေကြံတဲ့ရောက်ရှိကြတဲ့ခါမှာယာယီနေရာခြားထားဖို့ပြီးရင်သူတို့တွေကြံတဲ့နေရာခြားထားဖို့ပြီးရင်အဲ့ဒီဒေသမှာအဲ့လိုမျိုးနောက်မှာရေရှည်ကာလမှာပရိပခါတွေမဖြစ်အောင်ကျွန်တော်တို့ဖွံ့ဖြိုးတိုးတက်ရေးဒီဒေသတစ်ခုလုံးရဲ့နောင်လာမဲ့မားနေဆယ်နဲ့ရေရှည်ကိုကျွန်တော်မျှော်မှန်းပြီးလုပ်နေတာဖြစ်တဲ့ဒီဆောင်ရွက်ချက်တွေကိုကြည့်မြင်ဖို့လိုတယ်လို့တော့ကျွန်တော်တို့ကပြောချင်တယ်ပါ
ဟုတ်ကဲ့အခုလိုဖြစ်ချပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ပါကျေးဇူးပါ